ပါကစ္စတန်နိုင်ငံထဲမှာအမေရိကန်ပြည်အောင်စုကနေပြီးတော့အဝေးဒိန်းဒုံးလက်နက်တွေနဲ့တိုက်ခိုက်တာကိုဆုတ်သတ်ဖို့ပါကစ္စတန်အနေနဲ့တောင်းဆိုတဲ့အကြောင်းပါကစ္စတန်ဝန်ကြီးချုပ်နဝက်ရှာရဖ်ကထပ်မံပြီးတော့တောင်းဆိုသွားပါတယ်။ Washington DC မှာဒီ US Institute of Peace USIB မှာလုပ်တဲ့ဆွေးနွေးပွဲတစ်ခုမှာ Mr. Sharif မေကွန်းပြောဆိုရတဲ့အမေရိကန်ပါကစ္စတန်ဆက်ဆံရေးတိုးတက်ကောင်းမွန်လာဖို့သူ့အနေနဲ့မြင်တွေ့လိုတယ်။ဒါပေမဲ့လို့အဝေးဒိန်းဒုံးလက်နက်နဲ့တိုက်ခိုက်နေတဲ့ကိစ္စရပ်တွေဟာနှစ်ဖက်ဆက်ဆံရေးကိုအဓိကနှောက်ယှက်ဖြစ်စေတယ်ဆိုပြီးတော့သူကပြောသွားပါတယ်။အမေရိကန်ပြည်အောင်စုကဒီပါကစ္စတန်ပိုင်းနယ်ထဲမှာအခုလိုတိုက်ခိုက်တာတွေဟာပါကစ္စတန်နိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါးစေုံသာမကပဲပါကစ္စတန်နိုင်ငံရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးကြိုးပမ်းမှုတွေကိုလည်းလမ်းလွဲစီတယ်ဆိုပြီးတော့သူကပြောသွားပါတယ်။တစ်ချိန်ထဲမှာပဲဒီအမေရိကန်ပြည်အောင်စုရဲ့အခုလိုပါကစ္စတန်နိုင်ငံနဲ့အထိအဝေးထိန်ဒုံးလက်နက်တွေတိုက်ခိုက်တဲ့လူရဲတွေကိုဆုံးသတ်ဖို့ဗြိတိန်ခြေစိုက်တဲ့ Amnesty International လူခွင့်အဖွဲ့ကလည်းတောင်းဆိုထားပါတယ်။ဒီတိုက်ခိုက်မှုတွေဟာစိုးရွားတဲ့လူခွင့်ချူဖောက်မှုတွေဖြစ်ပြီးတော့ဒါဟာစစ်ရာဇဝတ်မှုတွေအထိကိုကြီးကျယ်လာနိုင်တယ်လို့ AI ဖွဲ့ကနေပြီးတော့သတိပေးခဲ့ပါတယ်။အမေရိကန်သမ္မတအင်ပီရိုပြောခွင့်ရသူဂျေးကာနေကတော့ဒီလိုမျိုးဝေးဒိန်ဒေါ်လာနဲ့တိုက်ခိုက်တာတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တယ်ဆိုတဲ့ပြောဆိုချက်တွေပေါ်မှာသဘောမတူတဲ့အကြောင်းညှဉ်းဆန်းတုံ့ပြန်ထားပါတယ်။